အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတအဖြစ်ဝင်အရွေးခံတဲ့2016ခုနှစ်နဲ့သမ္မတအဖြစ်တာဝန်ထမ်းဆောင်တဲ့ပထမနှစ်2018ခုနှစ်မှာပြည်ထောင်စုအစိုးရကိုဝင်ငွေခွန်ဒေါ်လာ850သာဆောင်ခဲ့တယ်လို့နယူးယောက်တိုင်းသတင်းစာကြီးကဖော်ပြပါတယ်။လွန်ခဲ့တဲ့15နှစ်မှာ10နှစ်အတွက်ပြည်ထောင်စုအစိုးရကိုအခွန်မဆောင်ဘူးဆိုတဲ့သတင်းတွေဟာသတင်းတူသတင်းမှားတွေဖြစ်တယ်လို့သမ္မတထရမ့်ကတနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပါတယ်
။ Totally fake news. No, actually I paid tax.And you'll see that as soon as
လုံးဝသတင်းမှားသတင်းတူတွေဖြစ်ကြောင်းသူ့အနေနဲ့အခွန်ဆောင်တဲ့အကြောင်းလောလောဆယ်စည်ရင်စစ်ခံနေရတဲ့သူ့ရဲ့ဝင်ငွေကိုမှတ်တမ်းတွေအများကိုထုတ်ပြန်နိုင်တဲ့အခါမှာသိရမှာဖြစ်တဲ့အကြောင်းသမ္မတထရမ့်ကတုံ့ပြန်သွားတာဖြစ်ပါတယ်ထရမ့်အင်ချမ်းမြေလုပ်ငန်းကြီးဖြစ်တဲ့ Trump Organization ရဲ့ရှင်းတွေကလည်းသတင်းစာရဲ့ဖော်ပြချက်မမှန်ကန်ဘူးလို့ညင်ဆန်ပါတယ် Trump ဟာသူ့ရဲ့အခွန်ဆောင်မှတ်တမ်းတွေပေါက်ကြားမှာကိုအကြီးအကျယ်ကာကွယ်နေသူတစ်ယောက်ဖြစ်ပြီးခေတ်သစ်အမေရိကန်သမိုင်းမှာအခွန်မှတ်တမ်းတွေပြည်သူသိအောင်ထုတ်ပြန်ခြင်းမရှိတဲ့ပထမဆုံးသမ္မတဖြစ်တယ်လို့နယူးယောက်တိုင်းသတင်းစာကရေးပါတယ်။သတင်းစာမှာဖော်ပြချက်အရထရမ့်ဟာလုပ်ငန်းတွေဆက်တိုက်အရှုံးပေါ်ကြောင်းအောက်ခွန်ဌာနကိုပြထားပါတယ်။ဒါအပြင်သမ္မတတာဝန်နဲ့ဝီယော်တီဖြစ်နိုင်တဲ့နိုင်ငံသားဝင်ငွေတွေလည်းရှိတယ်လို့သတင်းစာကပြောပါတယ်။2018ခုနှစ်အတွက်ထရမ့်စီးပွားရေးလုပ်ငန်းတွေရဲ့ဝင်ငွေဒေါ်လာ 434.6 သန်းရှိတယ်လို့တရားဝင်လူသိရှင်ကြားထုတ်ပြန်ထားပေမဲ့အကောက်ခွန်ဌာနကတော့ 49.4 သန်းအရှုံးပေါ်တယ်လို့ပြထားကြောင်းသတင်းစာမှာဖော်ပြထားပါတယ်။